ဒီနေ့မြန်မာလူငယ်နှစ်ဦးတရားရုံးစစ်ဆေးချက်ကဘယ်လိုရှိပါလဲဆရာ
ဒီနေ့မနေ့ပိုင်းတစ်ချိန်နဲ့ညနေပိုင်းတစ်ချိန်နှစ်ချိန်တရားရုံးထင်ရပါတယ်ပုံမှန်ခုနှစ်ခုနဲ့ဆွဆွဲတယ်ဒါကိုဖြည့်ရှင်းမှုဆိုပြီးတော့တရားရုံးကနေပြီးတော့ဒီနေ့အမိန့်ချပေးတာပါတရားရုံးကနေပြီးတော့ဆွဆွဲကားနဲ့ကလေးနှစ်ယောက်ပေါ်မှာပုံမှန်ခုနှစ်ခုနဲ့ဆွဲတယ်ဆိုတဲ့အကြောင်းပုံမှန်ကိုရှင်းပြတယ်ပြီးလို့ရှိရင်ဒီပုံမှန်နဲ့ပတ်သက်လို့ကျူးလွန်ခြင်းမရှိမေးတယ်ညနေပိုင်းမှာတော့ဒီတည်ဆုံသူမိဘတွေရဲ့ရေးတဲ့စာကိုဖတ်ပြတယ်တော့ပါပဲခင်ဗျာ
ဒီနေ့တရားခံနှစ်ဦးပြည့်ဆွဆွဲခံရတဲ့မြန်မာလူငယ်နှစ်ဦးကိုရဲ့ဖြောက်ချက်ကရောဘယ်လိုရှိလဲ
တို့ရောဒီပုံမှန်ခုနှစ်ခုလုံးညင်းဆိုပါတယ
်အဲ့ဒါမှာတရားသူကြီးကရောဒီနေ့ဘယ်လိုမျိုးပြောကြားမှုတွေရှိလဲရှင
်ပုံမှန်တွေကိုညင်းဆိုတဲ့အကြောင်းကိုတို့နောက်တစ်ပတ်မှာစစ်ဆေးဖို့ဆိုပြီးတော့26ရက်ဆန္ဒလ2014ခုနှစ်ကိုရှင်းပြပေးလိုက်ပါတယ
်ဟုတ်ကဲ့ပြည်ထောင်နိုင်ငံသားနှစ်ဦးရဲ့မိဘတွေရဲ့စာရောဘာအကြောင်းအရာတွေများဖော်ပြထားလဲရှင
်တို့ရဲ့တည်ဆုံသူနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေပါတာနဲ့ဒီတို့တတ်ခံရတဲ့လူတွေပေါ်မှာပေါ့တို့ဝင်လို့ဝင်ဖို့မဖြစ်စင်ချင်တဲ့သဘောပါပဲဒါပေမဲ့ဖြစ်ရကလေးနဲ့ပတ်သက်လို့တော့ဒီဆူဆက်ကနဲ့ကလေးနှစ်ယောက်ဖြစ်တယ်ဆိုတဲ့ပုံစံမျိုးကိုတို့နည်းနည်းလေးဟိုကြားသိရတဲ့ဆိုတာသိမကောင်းဘူးတော့လောက်ပဲပါပါတယ်ခင်ဗျာ
မြန်မာလူငယ်နှစ်ဦးကိုပုံမှန်ခုနှစ်ခုနဲ့ဆွဲထားတဲ့အတွက်ဒီနှစ်ဦးကဒီပုံမှန်တစ်ခုသို့မဟုတ်တစ်ခုနဲ့ညှိစိုးနိုင်တယ်ပြီးတော့ဟိုပြစ်ဒဏ်ချခံနိုင်တယ်လို့ပြောကြတယ်ရှင်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကရောရှင်းပြပေးပါအောင်ရှင
်ဒါဒီကတော့ကျွန်တော်တို့တရားခွင်မှာသုံးမဲ့ချက်လေးတွေပါတချို့ဟာတွေကကျွန်တော်တို့အပြင်ကိုထုတ်ပြောလို့မရတဲ့ချက်တွေရှိပါတယ်ဒါကြောင့်မို့လဲကျွန်တော်တို့ကပုံမှန်ခုနှစ်ခုစုံကိုကလေးတွေနဲ့ညှင်းနေဆိုတဲ့စကားပေါ်လာတာပါ
ဒီနေ့ပထမဆုံးစပြီးစစ်ဆေးပြီးဆိုတော့အမှုခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာတိုင်းရုံးဖို့ထူးဖွဲ့အောင်ဘလို့ကောက်ွယ်နိုင်မဲ့အချက်တွေပြင်ဆင်ထားလဲရှင်
ကျွန်တော်တို့လည်းကိုနီကိုဟာနဲ့တရားခံဘက်ကအဲ့ပါဆောင်ပြမဲ့တက်တီတွေကိုကျွန်တော်လိုက်ထားပါတယ်ဒါတွေလည်းမှတ်တမ်းနေရှိထားပါတယ်ဒါကိုလည်းကျွန်တော်ရှိနေမဲ့ကောင်းချီအပ်ပြီးထားပါပြီအဲ့တော့ဒါတွေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကချေပါသွားကြမှာပါ
တရားခံတွေဘက်ကလိုက်နိုင်မဲ့တက်တီတွေဟိုအားနေနေတယ်လို့ပြောတယ်ရှင်ဆရာတို့ဘက်ကရောဘလို့မျိုးပြောကြင်လဲရှင
်ဒီကတော့အခုနဲ့ပတ်သက်လို့ရတဲ့အချိန်မှာအကောင်းဆုံးဖြစ်အောင်တက်တီတွေချမှာပါလောလောဆယ်မှာတော့ရတဲ့သူတွေရပြီပါပြီဒါပေမဲ့ကျွန်တော်တို့ပထမဆုံးအနေနဲ့တေလိုနဲ့တေလိုပဲတက်တီတွေရဲ့အရာယုံမှာကျွန်တော်တို့တရားခံအပေါ်မှာဆွဆွဲချက်တွေကိုအရင်ဆုံးကျွန်တော်တို့ဟိုနားထောင်ပြီးတော့ပြန်လေခုခံချိပါဖို့နံပါတ်1စူးစမ်းမှာပါနံပါတ်2ကတော့ကျွန်တော်တို့တရားခံဆွဆွဲခံသူတွေကိုဆွဲချက်တင်ပြီဆိုရင်ဆွဲချက်နဲ့ပတ်သက်လို့တရားခံနဲ့တရားခံတက်တီတွေကိုပြန်စစ်ဖို့အတွက်ကိုကျွန်တော်တို့ကတရားခံတက်တီတွေရှာမှာပါချက်လက်တွေရှာမှာပါတကယ်တော့တက်တီတွေကရှိတယ်လို့ကျွန်တော်တို့သိထားပါတယ်သို့တော့ထိုင်းနိုင်ငံနဲ့ကိုအလုပ်ပြန်လုပ်ချင်တာတော့မြန်မာဘက်ကအာဏာပိုင်တွေနဲ့မေးရတဲ့ဖြေတဲ့ကိစ္စတွေကိုမလုပ်ချင်ကြတဲ့ကြောင့်မို့ဒီမှုကတက်တီတွေကကျွန်တော်ရှာခင်နေတာတကယ်တော့ဒီမှုနဲ့ပတ်သက်ပြီးတော့အဖြစ်မှန်ကိုမြင်တွေ့သိရှိရလို့သိတယ်လို့ကျွန်တော်တို့သိထားပါတယ်ဟို DNA ဆိုတာဘယ်လောက်အထိလုံလောက်ပြီးတော့
DNA ကလည်းလွဲမနိုင်တဲ့ DNA မှာလည်းဒီတန်တရားဖြစ်ပေါ်အချက်တွေတွေ့တယ်လို့ပြောတယ်ရှင်အစရအနေနဲ့ရောဘယ်လိုမျိုးပြောကြင်လဲရှင
် DNA ကလုံလုံလုံလေးနဲ့ညီသလားခုနကပြောတဲ့ပြည်စုံနဲ့ DNA ယူတာမျိုးဟုတ်သလားဆိုတဲ့ချက်ကိုကျွန်တော်တို့တောင်းဖို့ပြောပြီးတော့အရင်ကဒီချက်တွေက DNA ယူတာပါနေဆိုတော့ကျွန်တော်ပြောခဲ့တာပါဒါကြောင့်မျက်မြင်သက်သေမရှိဘူးလုံလောက်တဲ့ DNA မဖြစ်ဖဲနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဆွဆွက်ခါတဲ့ကလေးတွေကိုအပြစ်ပေးဖို့ဖြစ်နိုင်မှုဆိုတဲ့အချက်ကပေါ်နေထင်ရှားနေပါတယ
်အမကန်ရရှိအောင်လို့ဆရာတို့မြန်မာတိုင်းရုံးဖွဲ့ဝင်တွေဒီရှင်းနေများကောင်စီကနေဘယ်လိုမျိုးကြိုးပမ်းဖို့ရှိလဲရှင
်ကျွန်တော်ကအစီအစဉ်ရှိပါတယ်ခင်ဗျမတားခင်မှာအမကြီးနဲ့ဆွေးနွေးပြီးကျွန်တော်ဒီကိစ္စကိုဆောင်ရွက်သွားမှာပါထိုင်းဥပဒေကထိုင်းလုံးနဲ့အမကန်ရှိလို့တကယ်လို့သူတို့ယုံကြည်တော့တယ်ဆိုရင်တရားသူကြီးထင်ရှားနေအောင်ကြားရအမကန်ပြလို့ရပါတယ်